WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးဟာ Pfizer BioNTech ကုမ္ပဏီစီက COVID-19 ကာကွယ်ဆေးအလုံးပေါင်းတန်း40ရဖို့အတွက်သဘောတူညီချက်ရပြီးဖြစ်ကြောင်းနဲ့ဒါဟာ COVAX အစီအစဉ်နဲ့ဆင်းရဲတဲ့နိုင်ငံတွေဝင်ငွေအလဲအလတ်ရှိတဲ့နိုင်ငံတွေမှာရှိလာတဲ့ကာကွယ်ဆေးထိုးရေးကိုစတင်ဖို့အတွက်လှုံ့ဆော်နိုင်တော့မှာဖြစ်ကြောင်း WHO ကြီးကဲ Tedros Ghebreyesus ကတောက်ကြတဲ့ Geneva သတင်းစာရှင်းလင်းပွဲမှာပြောပါတယ်
Today I'm glad to announce that COVAX has signed an agreement with Pfizer,
BioNTech နဲ့ကာကွယ်ဆေးတန်း40အထိရဖို့ COVAX ကလက်မှတ်ရေးထိုးခဲ့တယ်ဆိုတာကို1000နဲ့ကြေညာကြောင်းပြောကြားသွားတာပါဒါအပြင် AstraZeneca Oxford ကာကွယ်ဆေးအလုံးပေါင်းတန်း150လောက်ကိုလည်း COVAX ကဒီနှစ်အစပိုင်းလေးလထဲမှာပဲဖြန့်ဝေပေးနိုင်တယ်လို့ညွှန်းတဲ့ကြောင်းပြောပါတယ်ဒါဟာကာကွယ်ဆေးတွေကို COVAX ကဖေဖော်ဝါရီလထဲမှာစတင်ဖြန့်ဝေနိုင်တဲ့သဘောဖြစ်ပါတယ်လို့လည်းပြောပါတယ်။ရှင်းရတဲ့နိုင်ငံတွေမှာထိုးပေးဖို့အတွက်ကာကွယ်ဆေးတန်းပေါင်းရားနဲ့ချီးပြီးရဖို့ COVAX အစီအစဉ်ကနေလက်မှတ်ရေးထိုးထားပေမဲ့အခုဒီကာကွယ်ဆေးကိုစပြီးထိုးမပေးနိုင်သေးပဲဖြစ်နေတာပါ။ WHO ကအရေးပေါ်အသုံးပြုဖို့အတွက်အတည်ပြုပေးထားတဲ့ကာကွယ်ဆေးကအခုချိန်ထိဆို Pfizer ကာကွယ်ဆေးတစ်မျိုးပဲရှိပါသေးတယ်။အခု Pfizer နဲ့သဘောတူညီချက်ရလိုက်တာကနေဖေဖော်ဝါရီလမှာစပြီးကျန်းမာရေးလုပ်သားတွေကိုကာကွယ်ဆေးထိုးပေးနိုင်တော့မှာဖြစ်တယ်လို့အတည်ပြုဖို့ဆိုင်းငံ့ထားတဲ့ Oxford AstraZeneca ဆေးတွေကိုလည်းဖြန့်ဝေပေးဖို့ရှိကြောင်း WHO အကြီးအကဲကပြောပါတယ်။ Pfizer ကုမ္ပဏီရဲ့ CEO ဖြစ်တဲ့ Albert Bourla ကတော့ဒီကာကွယ်ဆေးတန်း40ကိုအမြတ်အစွန်းမယူဘဲရောင်းချပေးလာတာဖြစ်ကြောင်းနဲ့ဒီရေအတွက်ဟာကနူးသဘောတူညီချက်အတွက်ဖြစ်ပြီးနောက်မှလည်း COVAX အစီအစဉ်အတွက်ဒီလိုပဲနောက်ထပ်ကာကွယ်ဆေးတွေရောင်းချပေးဖို့ရှိကြောင်းတောက်ကြနေမှာပဲပြောကြားခဲ့ပါတယ်။